ထိုင်းနိုင်ငံတောင်ပိုင်းဖန်ငါပြည်နယ်စူရင်ကျွန်းအနီးပင်လယ်ပြင်မှာထိုင်းဘာသာနဲ့ချော်မနီဒက်21လို့အမည်ပေးထားတဲ့အပြာရောင်ငါးဖန်ဆက်လီဟာငါးဖန်ပိုက်ချနေတော့လေပြင်းတိုက်ခတ်တဲ့ဒဏ်ခံရပြီးတရက်ကြာအဆက်အသွယ်တွေပြတ်တောက်သွားခဲ့တာပါဒီထဲမှာထိုင်းနိုင်ငံသား2ဦးနဲ့မြန်မာရေလုတ်သား29ဦးလိုက်ပါလာတာဖြစ်ပါတယ်ထိုင်းရေဒက်လေရင်နဲ့ကဲဇယ်ရည်ရည်ရင်တွေဟာတညလုံးလိုက်လံရှာဖွေနေခဲ့ကြပြီးဒီကနေ့နဲ့နောက်ပိုင်းမှာတော့ပျောက်ဆုံးနေတဲ့ငါးဖန်ဆက်လီကိုရေနံတင်တင်မောတစ်စင်းကတရင်ပေးခဲ့လို့ပြန်တွေ့ခဲ့တာလို့ဆိုပါတယ်။ထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလို့သမားရဲ့တာဝန်ခံဦးမင်းဦးကတော့အခုလိုပြောပြပါတယ်
။ဒီချန်နယ်ပြီးတော့ဒီတက်တို့ပါတို့တက်ဆိုင်ရာအပေါ်တောင်းတဲ့ရှားဖို့လုပ်တာ
။ဟုတ်ကဲ့။
အဲဒါသူကဆက်တွေပြတ်သွားတာပါလေ
။ဟုတ်ကဲ့
။အဲဒါကဒီနေ့မနေ့6နာရီ6နာရီလောက်မှပြန်ပြီးအဆက်သက်ပြန်ရမယ်။ပြန်ပြီးတော့ကန်းကိုပြန်ကပ်ပါနေကြတော့ငါကန်းကိုပြန်လာပြန်လာကန်းနိုင်တယ်နော်ဟုတ်ကဲ့
ဟုတ်ကဲ
့အဲလေမားတော့ဒီမှာဒါ29ရောက်ထိုင်းနေအောင်30ရောက်အစီအပေါင်းပါဟုတ်ကဲ့
အ
ဲခေတ္တကတော့ကျွန်တော်တို့ကော့စူရင်းနဲ့ကျုံးနဲ့အကျုံးအနောက်ဆက်မိုင်90ရောက်ပါမှာရှိမျိုးပြောက်သွားတယ်နော်ဆက်ဆက်ပြောက်သွားတယ်သူတို့အမှငါတော့ဖမ်းတယ်မနေ့ကသူတို့အဆက်ကိုပြောက်သွားတော့အဲဒီအမျိုးရှင်ကနေပြီးတော့ဟောပါပေါ့အနာဘက်ကိုအကြောင်းကြားပြီးအနာဘက်နေရမှာဟိုတခါရေးကြတော့ပါတော့တူတူပြန်လိုက်ချာ
ဟုတ်
ကဲ့ဆက်လာပြီးတော့အဆက်တော်ပြန်ရဒီနေ့မနေ့ပေါ့အခုကအစိုးရကဒီမှာတော်တော်များများစီမထွက်ပြီးမထွက်ဘူးလीအဒီမုံတိုင်းနဲ့အဲလိုင်းကြီးနေဟုတ်ကဲ့
ဟုတ်ကဲ့
သူတို့ကထွက်သွားတာအဲ့ဒီ
စက်လေဘောကလှေလုတ်သားအားလုံးအသက်ရှင်ရပြန်တွေ့ခဲ့တာကြောင့်ထိုင်းရေတပ်ကအနည်းဆုံးရေတပ်စခန်းကိုခေါ်ယူသွားပြီးကျန်းမာရေးစစ်ဆေးပေးမှုတွေလုံဆောင်ပေးနေတယ်ဆိုပြီးထိုင်းတောင်ပိုင်းကယ်ဆယ်ရေးအဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြပါရှိပါတယ်။လေလုတ်သားတွေကရနောင်းကဖြစ်ပြီးလေပိုင်ရှင်ကတော့ဖန်ကားပြည်နယ်ကူရာဘူရီခရိုင်ကဖြစ်ပါတယ်။အရင်တုန်းကလည်းအခုလိုမျိုးရာသီဥတုမကောင်းတဲ့အချိန်မှာလေတိမ့်မောက်တာတွေမြန်မာလေလုတ်သားတွေတေဆုံးကြောက်ဆုံးတာတွေလည်းရှိခဲ့ပူးပါတယ်ရှင်။